92မြောက်ရှမ်းမြို့သားနှင့်အခမ်းအနားတစ်ရပ်ကိုအပြစ်ရထားတဲ့ရှမ်းပြည်တောင်ပိုင်းအဖွဲ့ RCSSSSA ဌာနချုပ်ရှိရာလွိုင်တိုင်းလျမ်းမှာဒီကနေ့ကျင်းပခဲ့ခြင်းမှာပဲ DNLA တပ်ဖွဲ့နဲ့ RCSS တပ်တွေကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မှာတိုင်းရင်းသားအချင်းချင်းအခုလိုတိုက်ခိုက်နေမယ့်အစားဆွေးနွေးညှိနှိုင်းအဖြစ်ရှာတင်တယ်လို့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြောပါတယ်။ဒီကြောင့်ပြည်စုံကိုတော့ကုညဝဲအောင်ကတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မင်းနဲ့နမ်ဆန်မြို့နယ်ကြားတောဖယ်ကြီးရွာနဲ့ကိုက်တိုင်ကြီးရွာတို့ဘက်မှဖေဖော်ဝါရီလ9ရက်ဒီကနေ့မနေ့အစောပိုင်းက TNLA တောင်းပလောင်တပ်တွေနဲ့ RCSSSC ရှမ်းပြည်တောင်ပိုင်းတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ဘက်ကပြောပါတယ်။အဲ့ဒီဒေသဟာ TNLA ရဲ့တပ်မဟာနှင့်နယ်မြေဖြစ်ပြီး RCSSSC တပ်တွေက TNLA နယ်မြေကိုဝင်ရောက်သိမ်းပိုက်လိုတာကြောင့်အခုလိုနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ရတာလို့ TNLA တပ်ပြောခွင့်ရပုဂ္ဂိုလ်ဘုံမူတိုက်ကြောကပြောပါတယ
်အာဆီဆက်နဲ့တဘပြာပိခရလာဆက်ရှိစကူနစအဝင်ကြီးမှာအနမကျွန်တော်၃ရက်ဆက်တက်လို့သူတို့နဲ့တက်ပွဲဖြစ်တယ်အဒီကဖြစ်တဲ့အကြောင်းကဒီအာဆီဆက်ငူတဲ့အဲ့ဘက်မှာသူကထူးစီတက်လာတယ်ထူးစီတက်လာတော့အဲ့ချိန်မှာကျွန်တော်ကတက်ပွဲဖြစ်တော့သူတို့ပြန်ဆုတ်သွားတယ်ပြန်ဆုတ်တော့မှဒီနေ့မှပေါ့ဒီချိန်သူကပြန်ပြီးဒီပြန်တက်လာတယ်တက်လာတော့နှစ်ဖက်ရင်ဆိုင်တက်ပွဲဖြစ်ပေါ်ရတယ်
RCSSSSA တပ်ဖွဲ့ဟာ2015ခုနှစ်တုန်းကမြန်မာအစိုးရနဲ့ NCA စာချုပ်လက်မှတ်ထိုးကြတဲ့ရှစ်ဖွဲ့ထဲမှာပါတဲ့အပြစ်ရအဖွဲ့ဖြစ်ပါတယ်။မြန်မာတမတော်ကအားပေးအားမြောက်လှုပ်ထားတာကြောင့် TNLA ပိုင်းနဲ့တဲ့ RCSS တပ်တွေတူးကျော်တိုက်ခိုက်မှုရှိလာတယ်လို့သုံးသပ်ကြောင်းဗိုလ်မှူးတိုင်ကျော်ကပြောပါတယ
်။ငကူကလည်း RCSS ကကျွန်ုပ်ဒီမြောက်ပိုင်းမှာတူလှုပ်ရှားမှုမရှိဘူး။NC နောက်ဆက်က NC ထိုးပြီးနောက်ပိုင်းမှာကျွန်ုပ်ဒီတိုင်ကိုရောက်လာတာဖြစ်တဲ့တပတ်ဖြစ်တဲ့အဲ့ဒါလည်းကျွန်တော်ကတဲ့ပေါ်မဖြစ်အောင်ကျွန်တော်ကမိတ္တရခန်နဲ့ကျွန်တော်ကတားဆီးတဲ့လမ်းမှာတောက်လျှောက်သူကတက်လာတယ်တက်လာမှနောက်ဆုံးဒီတက်လာတဲ့လမ်းကြောင်းကကျောင်းမဲဒီဘောအင်တာဗျူးနံတူပဲခြံကနေတက်လာမှနောက်ဆုံးဒီနံခမ်းယူနေမန်ဝီနာရောက်တဲ့အချိန်ကျမှကျွန်တော်နှစ်ဖက်ထိတွေ့တဲ့ပေါ်ဖြစ်လာတာဖြစ်တယ်ဒီလိုပဲကဒီနေမီရာလာကျူကျော်တာပေါ့ကျွန်တော်ညနာတော့ဒီမြမတမလို့ကျွန်တော်နားလည်မှုယူမှကျွန်တော်ကနေမီလူရဲ့ပုံစံနဲ့တူတာတက်လာတယ်တက်လာတဲ့သဘောရှိတယ်တစ်ဖက်ကလည်းမြမတမလို့ပဲပြည့်ကြည့်လို့ရှင်တော့ဒီတိုင်းနာအချင်းချင်းတိုက်ခိုက်ခိုက်မှဒီရာရှော့စီတဲ့နီလန်ကျင်းတုံးတဲ့အဲ့လိုမျိုးတော့မြင
်ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မေးမြန်းဖို့RCSSSSA ဘက်ကပြောခွင့်ရသူတွေကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး။ TNLA တပ်နဲ့ RCSS တပ်တွေအခုလိုတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာပဲဇွန်လ20ရက်နေ့တုန်းကလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ RCSS ဌာနချုပ်ရှိရာလွိုက်တန်းလမ်းမှာဒီကနေ့ကျင်းပရတဲ့82နှစ်မြောက်ရှမ်းအမျိုးသားနေ့အခမ်းအနားမှာ RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်က NLD အစိုးရလက်ထက်မှာညဉ့်ဉန်းရေးလုပ်ငန်းစဉ်တွေထင်သလောက်ခရီးမပေါက်သေးဘူးလို့ပြောကြားသွားကြောင်းပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ရှမ်းပြည်နယ်ထဲမှာဒေသခံတိုင်းရင်းသားအချင်းချင်းအခုလိုတိုက်ခိုက်နေကြမယ့်အစားဆွေးနွေးညှိနှိုင်းအဖြစ်ရှာတင်တယ်လို့ SNLD ပါတီဗဟိုကော်မတီဝင်ဆိုင်းကျော်ညွန့်ကပြောပါတယ
်။ကျွန်တော်ကတသက်လုံးတိုက်ကြမှာလားဗျာ။ဒါပြီးတော့အခုရှမ်းနယ်ကလောင်တိုက်ပွဲဖြစ်တယ်ဆိုတာလည်းအခုနှစ်ပိုင်းမှာဖြစ်ကြတာဗျာ။လုံခဲ့တဲ့နှစ်ပေါင်း30ချီတော့ရာချီတော့အတူနေခဲ့ကြပြီဗျာ။အဲ့တော့ဘေးပယောကတွေဟောဒီအများကြီးပေါ့ဗျာပြောရရင်တော့တိတ်အဖြေလည်းရှိမှာမဟုတ်လောလောဆယ်ပေါ့လေအဲ့လိုပဲဟိုဘက်ဒီဖက်တစ်ဖက်နဲ့တစ်ဖက်တီးဆံပြီးအတူတစ်ဖက်ကလို့ရှင်သွင်းနေနိုင်မယ်ဆိုတဲ့အဖြေကိုမရှာတတ်သေးသေးရေကတော့ဒီတိုင်းပဲဆက်ဖြစ်အခုလိုပဲဆက်ဖြစ်သွားမှာပေါ့လေ
ရှမ်းမျိုးသားနေ့အခမ်းအနားကျင်းပတဲ့ဒီကနေ့တည်းအထက်မှာပဲရှမ်းပြည်မြောက်ပိုင်း TNLA တပ်မဟာ1နယ်မြေကုခိုင်မျိုးနယ်တာခိုင်ချောင်းအနီးမှာဒီကနေ့မနက်7နာရီခွဲလောက်မှာတကြိမ်နဲ့နမ်ဘူမြို့နယ်နားပင်ကြီးရွာအနီးမှာလဲမွန်းလွဲပိုင်းမှာတကြိမ် TNLA တိုင်ရင်101နဲ့အစိုးရတပ်မ89လက်အောက်ခံခမရ324တပ်တို့ရင်ဆိုင်တိုက်ပွဲဖြစ်ခဲ့တယ်လို့ TNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်